ဒေါင်ခွေလုံးနဲ့တက်ဆင်ထားတဲ့အမေရိကန်ရေတပ်ဖြတ်တင်မော့နဲ့ရေနံပြင်တင်မော့သင်းတို့စင်ကာပူနိုင်ငံအရှိတ်ဘက်မလက်ကရေလက်ကြားနာမှာတိုက်မိခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းကအမေရိကန်ရေတပ်တင်မော့ရဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်ထားဖို့တင်းနယ်လာနေကအမိန့်ထုတ်ခဲ့ပါတယ်။အမေရိကန်ရေတပ်မဟာခွနစ်က USS Johnnes McCain နဲ့ Liberia နိုင်ငံရေနံပြင်တင်မော့El Nick MC တို့တိုက်မိတဲ့အတွက်အမေရိကန်ရေတပ်သား9ယောက်ဒဏ်ရာရခဲ့ပြီးတော့10ယောက်ပျောက်ဆုံးနေပါတယ်။ USS Johnnes McCain ရဲ့ဘယ်ဘက်ဝမ်းပိုက်ပိုင်းတော်တော်လေးထိခိုက်ကျဆင်းသွားပါတယ်။အမေရိကန်ရေတပ်တင်မော့ကြီးတွေတင်မော့တိုက်မှုဖြစ်တာ3လအတွင်းမှာ2ချိန်မြောက်ဖြစ်တာမို့ဘာကြောင့်ဒီလိုဖြစ်ရသလဲဆိုတာအလုံးစုံသိအောင်တုံ့တက်ဖို့နဲ့အဓိကအချက်တွေကိုထဲထဲဝဝင်စုံစမ်းဖို့အတွက်ရေတပ်စစ်ဆင်ရေးမှူးချုပ်ရေတပ်ဗိုလ်ချုပ်ကြီး John Richardson ကတနင်္လာနေ့ကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ရေတပ်အမှုရမ်းတွေကိုလေ့ကျင့်သင်တန်းပေးတာကနေစစ်တင်မော့ကြီးတွေမှာတက်ဆင်ထားတဲ့ပစ္စည်းကိရိယာတွေနဲ့ထိန်းသိမ်းပြုပြင်မှုဘိုင်းကိုပါစုံစမ်းတုံ့တက်သွားမယ်လို့ရေတပ်ဗိုလ်ချုပ်ကြီး Richardson ကပြောပါတယ်ရှင်။